မြန်မာရိုးရာနှစ်သိကူအတာတကြံနီးကပ်လာတာနဲ့အမျှအခုဆိုရင်မြန်မာနိုင်ငံအနှံ့တကြံရဲ့အငွေသက်တွေကိုတည်တည်သာသာတွေ့မြင်နေရပါပြီ။ရန်ကုန်မြို့မှာဆိုရင်လည်းတကြံပွဲဆင်နွှဲဖို့အတွက်ထူးထူးခြားခြားပြင်ဆင်သူတွေလည်းရှိနေကြပါတယ်။ရန်ကုန်တကြံအတွက်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
တကြံပွဲတော်နီးကပ်လာတာနဲ့အမျှတနည်းနဲ့တနည်းပြင်ဆင်မှုတွေကမတူကွဲပြားအောင်ထူးထူးခြားခြားပြင်ဆင်မှုတွေရှိနေတာပါရန်ကုန်မြို့မှာတကြံမန်တက်တွေကိုအရင်နှစ်တွေကထပ်တိုးမြင့်ခွင့်ပြုထားပြီးဒီနှစ်မှာအရင်နှစ်ကထပ်ပိုစီကောင်းအောင်လုပ်ဖို့အားခဲထားကြတာပါဒီနှစ်မှာတော့အသင်းအဖွဲ့ကိုကူစားပြုတဲ့မန်တက်တွေရှိလာသလိုဒီအသင်းအဖွဲ့လိုက်ဖျော်ဖြေမှုတွေလည်းပေါ်ထွက်လာဖို့ရှိပါတယ်မြန်မာနိုင်ငံသင်္ဘောသားအသင်းရဲ့ပထမဆုံးလုပ်တဲ့မန်တက်ကတော့စမ်းချောင်းဘာကရလမ်းပေါ်မှာရှိနေမှာပါလူငယ်ပြည်ပြည်ဒီနှစ်မှာမန်တက်ထိုးပစ်တာကအလौကြောင့်လွဲချော်နေရတဲ့တင်မောသားလူငယ်တွေအနေနဲ့ဒီနှစ်တကြံစုံစည်းချိန်လေးမှာအမှတ်တရဖြစ်အောင်လို့ငွေကြေးစိုက်ထုတ်ပြီးအခုလိုမန်တက်လုတ်ကင်ပစ်တာဖြစ်တယ်လို့မန်တက်ကိုဦးစီးလှုပ်ဆောင်နေတဲ့ကိုဇော်မင်းထွန်းကဆိုပါတယ်မန်တက်ဆောက်လုပ်တာမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ကိုဇော်မင်းထွန်းရင်ဖွင့်လာတာကတော့
အခုခက်ခဲတာကတော့စမ်းချောင်းကစီးပင်းရေးဟိုဟာနည်းနည်းနဲတယ်နေတဲ့ခါကျတော့ကျွန်တော်တို့ဒီမှာရင်းနှစ်ကလုတ်ခဲ့တဲ့ဟာမှာအဝီစီလေးနေတူးခဲ့တယ်။အဲ့ဒီဟာကိုပဲကျွန်တော်တို့ပြန်ဖော်ရမယ်ပြန်တူးရမယ်။ဒီလိုမျိုးလေးလုပ်ငန်းပိုင်းဆိုင်ရာအခက်အခဲပဲရှိပါတယ်။ဟိုဟာအားပေးကူညီမှုကတော့ပြည့်ဝကျွန်တော်တို့ကြုံရပါတယ်ခင်ဗျ
။ပြီးခဲ့တဲ့နှစ်ကတကြံမန်တက်ခွင့်ပြုခဲ့တာ16ခုပဲရှိခဲ့ပြီးဒီနှစ်မှာတော့မန်တက်တွေကိုတိုးမြှင့်ခွင့်ပြုထားခဲ့ပါတယ်။အခုလိုမန်တက်တွေတိုးမြှင့်ခွင့်ပြုပေးလို့ဒီနှစ်ရန်ကုန်တကြံပုံမိုစီကားလာမယ်လို့မျှော်လင့်နေကြသလိုအရင်နှစ်ကထပ်ပိုပြီးလုံခြုံရေးတိုးမြှင့်ချထားသွားဖို့လေစီစဉ်ထားတယ်လို့ရန်ကုန်တိုင်းအစိုးရဘက်ကဆိုထားပါတယ်။အရင်ကတကြံမန်တက်တွေကိုစီးပွားပြည့်ဆောက်လုပ်ခွင့်ပြုရာကနေ NLD အရသာအစိုးရတက်လာပြီးနောက်ပိုင်းမှာစီးပွားပြည့်တကြံမန်တက်တွေကိုဆောက်လုပ်ခွင့်ရှော့ချလိုက်သလိုစီးပွားပြည့်မန်တက်တွေရှော့ချပြီးနောက်ပိုင်းမှာလည်းရန်ကုန်တိုင်းအစိုးရကြီးမှုကွက်ခဲ့တဲ့လမ်းလျှောက်တကြံပွဲတော်တွေကိုလည်းစီစဉ်ဆောင်ရွက်လာတာတွေရှိခဲ့ပါတယ်။ဒီနှစ်ရန်ကုန်တကြံမှာတော့ခရိုင်နှစ်တွေနဲ့မတူလမ်းလျှောက်တကြံကိုတချိန်ကစီးပွားပြည့်မန်တက်တွေနေရာယူခဲ့တဲ့အင်အားလမ်းပေါ်မှာကျင်းပသွားဖို့ရှိပါတယ်။ကံမောင်မော်နဲ့ကံမောင်အနီးတို့မှလည်းတကြံအပြင်အစင်တွေကိုလှုပ်ဆောင်သွားဖို့ရှိတယ်လို့လမ်းလျှောက်တကြံစီစဉ်ကျင်းပတဲ့အင်အားလမ်းလျှောက်တကြံကော်မတီဝင်စီကံထိန်သိမ်းရေးမှူးကိုချမ်းမြသူကဆိုပါတယ်။ဒီနှစ်လမ်းလျှောက်တကြံဟာအတော်လေးစီကားလိုက်မယ်လို့သူကတော့မျှော်လင့်နေပါတယ်
။ဒါကိုမျိုးမှလည်းမန်တက်တော်များများပြန်ခွင့်ပြုထားတာပေါ့နော်။အဲ့တော့တော်တော်များများလည်းခီးမသွားပဲနဲ့ဒီကျွန်တော်တို့တကြံရန်ကုန်မှာပဲနေကြမဲ့လူများရန်ကုန်တကြံမှာပဲနေကြမဲ့လူများတယ်ပေါ့ပြင်အင်းအလန်းမှာလည်းအရန်စီနေမှာဆိုတော့ဒီနေ့တကြံကတော့6ကက်ဖို့6ကက်ကက်တော့ရှိမှာမဟုတ်တော့ဗျာအရန်ပျော်စရာကောင်းပါပါလို့ဟုတ
်လမ်းလျှောက်တကြံမှာလုံခြုံရေးပိုင်းအနေနဲ့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့လေစီစဉ်ထားတယ်လို့သူကဆိုပါတယ်ဒီနေ့အင်းအလန်းလျှောက်တကြံမှာပုတ်ကလေးကလုံခြုံရေးဝန်ထမ်းအင်းအားအယောက်400နီးပါးကိုလုံခြုံရေးတာဝန်ယူဖို့ပြင်ဆင်ထားတယ်လို့ကိုချမ်းမြသူကဆိုပါတယ်လမ်းလျှောက်တကြံမှာအရက်သေးစာမူရရန်ကားမှုတွေမရှိအောင်ထိမ့်သိမ်းသွားဖို့ရှိပြီးအရက်သေးစာမူရရန်ကားသူတွေကိုလမ်းလျှောက်တကြံဧရိယာဇုန်တွင်ဝင်ခွင့်ပြုမှာမဟုတ်ဘူးလို့သူကဆိုပါတယ်။ရန်ကုန်မြို့အပြင်အခြားမြို့တွေမှာလည်းမြမရိုးရာတကြံပွဲတော်ကျင်းပဖို့ပြင်ဆင်နေကြတာပါ။ရန်ကုန်တကြံကိုလေပတ်ဖို့ပြင်ဆင်နေတဲ့ကိုငိမ့်ချန်းအောင်ကတော့ဒီနေ့တကြံနဲ့ပတ်သက်လို့သူ့ရင်ခုန်တန်းကိုအခုလိုပြောသွားတာပါ။
ကျွန်တော်တို့ဒီအခုလမ်းလျှောက်တကြံတွေရောအခုလိုမျိုးခုနကပြောဆို commercial market တွေရောအဲ့ဒီတော့ကိုကျွန်တော်တို့ကနေပြီးတော့သွားပြီးတော့ရေကစားဖို့အတွက်ကိုအခုတည်းကနေပြီးတော့ကျွန်တော်တို့ကြိုတင်ပြီးတော့ရင်ခုန်နေပါတယ်ခင်ဗျ
2018ခုနှစ်မှာမန်းလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံဟာဆိုရင်လေအခုဆိုအခြားတိုင်းဒေသနဲ့ပြည်နယ်တွေမှာပါစတင်ကျင်းပလည်းရှိနေပါတယ်ဒီနေ့တကြံမှာတော့ပြည်ပသိမ်စတဲ့မြို့ကြီးတွေမှာပါပထမဆုံးအကြိမ်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်မြိုက်စွာကျင်းပဖို့စီစဉ်ထားပါတယ်ရှင်
မိခပြောပြသွားတဲ့တကြံမြင်ကွင်းဖြစ်ပါတယ်ရှင်